ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေကြတဲ့ရိုဟင်ညာဒုက္ခသည်တသိန်းနီးပါးအတွက်နဲ့မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုနဲ့ပဋိပက္ခဒဏ်ခံနေကြသူတွေအတွက်အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုဆိုင်ရာအထောက်အကူနောက်ထပ်ဒေါ်လာ44သန်းကျော်ပေးဖို့အတွက်အင်္ဂါနေ့မှာကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာအေဂျင်စီ USAID ရဲ့အကြီးအကဲမစ္စတာမက်ဂရင်းကဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့ကိုရောက်ရှိစဉ်မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မေ23ရက်နေ့ကနေ23ရက်နေ့အထိဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်နေတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအထောက်အကူပေးရေးအစီအစဉ်ကြီးကဲမာဂရင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့ကိုရောက်ရှိနေပြီးကော့ခ်စစ်ပစားရှိကူတူပလောင်ဒုက္ခသည်စခန်းကိုအင်္ဂါနေ့ကတွားရောက်ခဲ့တာဖြစ်ပါတယ်။အခုလိုသွားရောက်စဉ်ရိုဟင်ဂျာဒုက္ခသည်တွေနဲ့မြန်မာပြည်တွင်ပြည်ပခန့်ရောက်နေကြသူတွေအတွက်အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီနောက်ထပ်ဒေါ်လာ44သန်းပေးမယ်လို့သတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်။ Today in response to the plight and the challenges that they face United States of America through USAID
ဝိညာဉ်ရေးဆိုင်နေရတဲ့ဒုက္ခတွေနဲ့အခက်အခဲမှုတွေကိုကူညီဖြေရှင်းပေးနိုင်မှုအမေရိကန်ပြည်ထောင်စုက USAID ကတဆင့်နောက်ထပ်လူသားချင်းစာနာမှုအထောက်အကူဒေါ်လာ44သန်းပေးမှဖြစ်ပါတယ်။ဒါကလက်ရှိပေးထားပြီးသားအကူအညီတွေကိုထပ်ဆောင်ပြီးတော့ပေးတာလည်းဖြစ်ပါတယ်။အဓိကအဖြစ်ကုလသမဂ္ဂကမ္ဘာ့စားနပ်ရိက္ခာအဖွဲ့ကြီးကနေတဆင့်မြန်မာနိုင်ငံတွင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေအတွက်ပေးမှဖြစ်ပါတယ်။လက်ရှိကယ်ဆယ်ရေးနဲ့တုံ့ပြန်ကူညီဆောင်ရွက်ရေးကြိုးပမ်းမှုတွေကိုအားဖြည့်ပေးဖို့လည်းဖြစ်ပါတယ်
။အခုနောက်ထပ်ပေးခဲ့တဲ့လူသားချင်းစာနာမှုထောက်ကူဒေါ်လာ44သန်းဟာပြည်ခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်ပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးအပြင်မြန်မာပြည်တွင်းရှိရခိုင်ရှမ်းနယ်ကချင်ပြည်နယ်တွေမှာအကြမ်းဖက်မှုနဲ့ပြည်ပခါတွေကြောင့်ဒုက္ခရောက်နေကြသူတွေ7.3%တို့အတွက်အရေးပေါ်ကူညီကယ်ဆယ်ရေးပစ္စည်းတွေပေးမှဖြစ်တယ်လို့အမေရိကန်နိုင်ငံဂျာယီဌာနပြောခွင့်ရပုဂ္ဂိုလ်ဟေဒန်နျူဘတ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ်။
The new funding will provide emergency food and nutrition as well as shelter.
လူသားချင်းစာနာမှုအထောက်အကူအသစ်မှာအရေးပေါ်စားနပ်ရိက္ခာ၊အဟာရဖြည့်ဆည်းမှုအပြင်ခိုးလုံစရာနေရာတွေ၊တောက်သုံးရေး၊အသက်ကယ်ဆေးဝါးကုသမှုနဲ့တခြားအရေးကြီးတဲ့အထောက်ပံ့ကူညီမှုတွေပါဝင်ပါတယ်
။ USAID အကြီးအကဲဟာဒါကာမြို့တော်မှာ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးဝန်ထမ်းတွေ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ဝန်ထမ်းတွေအပြင်ကော့ခ်စစ်စစားကိုနောက်ထပ်ရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်အသစ်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ Miss Newhart ကပြောပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုအဟံတားမရှိအကူအညီပေးနိုင်မှုနဲ့ဌာနေပြန်နိုင်ရေးတွေလည်းဆောင်ရွက်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းတဲ့အကြောင်း Miss Newhart ကပြောပါတယ်။
The United States calls on the government of Burma to allow for immediate and unhindered humanitarian access to reach people.
အခုအညီလိုအပ်နေတဲ့သူတွေစီကိုအဟန့်တားမရှိအခုအညီတွေချက်ချင်းပေးနိုင်ခွင့်ပြုဖို့နဲ့ဘေးအန္တရာယ်ကင်းစွာနဲ့မိမိတို့သဘောအလျောက်တိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအတွက်လည်းဆောင်ရွက်ပေးဖို့ American ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းပါတယ်
။ Bangladesh ခီးစဉ်ပြီးမြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်အပြတ်မှလည်းUSAID အကြီးအကဲအနေနဲ့နိုင်ငံခြားရေးဝန်ကြီးသစ် Mike Pompeo ထံသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အပြည့်အစုံအစီရင်ခံဖို့ရှိတယ်လို့လည်း Miss Newhart ကပြောပါတယ
် Later this week Administrator Green will be in Burma on behalf of Secretary Pompeo. He will meet with
နိုင်ငံခြားရေးဝန်ကြီးသစ် Pompeo ကိုစားဒီသတင်းပတ်နှောင်းပိုင်းမှာ USAID အကြီးအကဲ Green ဟာမြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံကရခိုင်ပြည်နယ်နဲ့တခြားပြည်နယ်တွေမှာဖြစ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်ခြေလမ်းတွေစားဖို့တိုက်တွန်းမှာဖြစ်ပါတယ်သူခီးစဉ်ပြန်မှာအစီရင်ခံချက်အပြည့်အစုံကိုလည်းနိုင်ငံခြားရေးဝန်ကြီးကသိရှိဖို့စောင့်မျှော်နေပါတယ
် USAID အကြီးအကဲ Mark Green နဲ့အတူ USAID အာရှရေးရာအစီအမြင့်လက်ထောက်အကြီးအကဲ Gloria Steele နဲ့လူဦးရေဒုက္ခသည်များနဲ့အခြေချမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Storella တို့လည်းလိုက်ပါခဲ့ပြီးမြန်မာနိုင်ငံခီးစဉ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကိုမေလ27နဲ့22တို့မှာတွားရောက်ဖို့ရှိပြီးသမ္မတထရမ့်ရဲ့ Indo Pacific American ဘယူဟာနဲ့ပတ်သက်လို့လေအာရှတခွင်ရှိ USAID အကြီးအကဲတွေနဲ့ဆွေးနွေးဖို့ရှိကြောင်းလည်းသိရပါတယ်ရှင်